စီးရဲတင်းမာနေတဲ့ရခိုင်ပြည်နယ်ရဲ့အုပ်ချုပ်ရေးမှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးနေတာကြောင့်အုပ်ချုပ်ရေးမှု60နီးပါးတပြိုင်တည်းနှုတ်ထွက်ကြတဲ့အဖြစ်ဟာအစိုးရအုပ်ချုပ်ရေးရန်တရာပြက်ရင်းရက်ဆိုင်သွားနိုင်တဲ့စိုးရင်စရာအနေအထားဖြစ်ပြီးအခြေအနေပိုဆိုးသွားစေနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တဦးကသတိပေးလိုက်ပါတယ်။ဒေသရင်းဥပဒေစိုးမိုးမှုကင်းမဲ့နေပြီးရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေအတွက်တောင်ဘေးကင်းလုံခြုံမှုမပေးနိုင်တဲ့အခြေအနေဖြစ်တာကြောင့်ဒေသခံပြည်သူတွေအတော်လေးစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့အကြားရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေချိန်ထောင်ချီတဲ့ဒေသခံပြည်သူတွေဘေးကင်းရာကိုအသက်လူပြေးနေကြရချိန်မှာပဲကြေးရွာအုပ်ချုပ်ရေးမှုတချို့အပါအဝင်ရခိုင်ဒေသခံကြေးရွာသားတချို့ကပါရခိုင်တပ်မတော် AA နဲ့ဆက်သွယ်မှုရှိတယ်သတင်းပေါက်ကြားမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အုပ်ချုပ်ရေးမှုအစည်းအဝေးတဲ့အထိဝင်ရောက်ဖမ်းဆီးအရေးယူမှုတွေရှိနေတဲ့အနေအထားဖြစ်တဲ့အတွက်မတ်လ၁ရက်နေ့တောက်ကြနေ့ကပဲမြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှု60နီးပါးရာထူးကနှုတ်ထွက်ခဲ့ကြပါတယ်အခုလိုမျိုးအုပ်ချုပ်ရေးမှုတွေဒပြိုင်နက်ထဲအစုလိုက်အပြုံလိုက်နှုတ်ထွက်မှုဟာဒေသရင်းအုပ်ချုပ်ရေးရန်နေရာအတွက်အလွန်ကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကသုံးသပ်ပါတယ
်ဒီအုပ်ချုပ်ရေးမှုတွေဒါဒီလိုဆက်တက်ဖြစ်နေမယ်ဆိုရင်အဓိကတော့အစိုးရပေါ့အစိုးရအုပ်ချုပ်ရေးရန်နေရာရပ်ဆိုင်သွားလိမ့်မယ်အဲ့ဒီပေါ်မှာဒေသခံတွေကြည့်ရအုပ်ချုပ်မှုတွေအစိုးရမှာနော်အလုပ်လုပ်ဖို့လူမရှိဘူးဆိုရင်ပို့ပြီးတော့အရှင်နေရာအစိုးရအတွက်ပို့ဆိုးရွားသွားနိုင်တယ်အဲ့တော့ဒါလေးပေါ်မှာတော့ဟိုအဆက်ကအေးနဲ့ဆက်တယ်ဆိုပြီးတော့အရေးယူမှုတွေကိုတော့အစိုးရနဲ့မလုပ်ဆီရှင်ဘူးအဲ့လိုလုပ်တယ်ဆိုရင်တော့အဲ့ဒီပြဿနာဟာဒီထက်မကကျေပြန့်လာပြီးတော့အစိုးရအုပ်ချုပ်ရေးရန်နေရာတစ်ခုလုံးကိုအဲ့ဒီဒေသမှာပြည့်သုံးသွားနိုင်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျာနော်အဲ့တော့ဒီလူတွေကနှစ်ဖက်ချားညတ်တာပေါ့နော်အေးအေးကလာရင်လည်းအဲ့ဒီလိုကလူအပ်တာတွေကူညီရတာတွေရှိရဲ့တပ်မတော်ကလာရင်လည်းပဲပတင်းပေးတာကအစအဲ့ဒီလိုမှာအလိုလိုတာဝန်ရှိနေတယ်အဲ့ဒီပေါ်မှာတစ်ဖက်ဖက်ကိုဟိုဟာလာပတင်းပို့မိရင်ဒါမှမဟုတ်ကူညီပေးမိရင်တစ်ဖက်ဖက်ကကျေနပ်တာမဟုတ်ဘူးဒါကြောင့်လည်းပဲတရှုပ်အုပ်ချုပ်ရေးမှုတွေဟိုအေးကလည်းတတ်တာတွေရှိရဲ့အော်ဒီလိုပဲတရှုပ်အုပ်ချုပ်ရေးမှုတွေကြတော့အေးနဲ့ဆက်တယ်ဆိုပြီးတော့ဆက်ခွန်တင်တဲ့အရေးယူတာတွေရှိရဲ့အဲ့လိုနှစ်ဖက်ကြမ်းညံ့နေတဲ့ပုံစံတွေအနေနဲ့အဲ့ဒီလာကြလေးနှစ်ပဲတပြားနဲ့သူတို့မှအန္တရာယ်တော်ကြီးပါတယ်။အဲနောက်လည်းပဲစစ်ပွဲတွေပြင်းထန်လာမယ်ဆိုရင်အဲဒီကိစ္စကသူတို့အနေနဲ့ပိုပြီးတော့အခက်အခဲကြုံနိုင်တယ်။ခုတောင်မှအုပ်ချုပ်ရေးမှု၄ရောက်ကိုနော်အကြီးညနေအထွေအစည်းအဝေးမှာပဲပေါ်တင်ကြီးဖမ်းတာ။ဟောသူတို့အနေနဲ့အဲ့အပေါ်မှာကျင်းနဲ့နိုင်မှုမရှိဘူးလက်ခံနိုင်ခွင့်မရှိဘူး။နောက်သူတို့အန္တရာယ်အတွက်အဲသူတို့အဲ့လိုနှုတ်ထွက်တယ်အဲ့လိုကျွန်တော်မြင်တယ
်။ဒေတာရင်းမှာစစ်မှတ်ဖြစ်ပွားနေတာကြောင့်တရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့အတွက်အခုလိုအာဏာပိုင်အုပ်ချုပ်ရေးမှုအဆင့်အတွက်တောင်ဘေးကင်းလုံခြုံမှုမဲ့နေတဲ့အနေအထားကတော့တာမန်ဒေသခံပြည်သူတွေအတွက်လုံခြုံရေးအလားအလာမကောင်းဘူးလို့လည်းကမန်မျိုးသားတွတ်တက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ဝေကသုံးသပ်ပါတယ်
။ကျွတ်အုပ်ချုပ်ရေးမှုဆိုတဲ့နေရာမှာတချို့လည်းကျွန်တော်တို့လက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တာတွေရှိကောင်းရှိမှာပေါ့။ဒါပေမဲ့အားလုံးဆိုတဲ့အုပ်ချုပ်ရေးမှုတိုင်းတော့ဖြစ်နိုင်မှာလို့မထင်ဘူးလေ။ပေကြတဲ့အနေအထားမျိုးမှပဲကျွန်တော်တို့စီစစ်တင်ပါတယ်။အထူးသဖြင့်တော့တံပေးရနဲ့ဒီပေါ်မှာသွားမယ်ဆိုရင်တော့လက်ရှိရခိုင်ပြည်နယ်နေထားအပေါ်မှာကျွန်တော်တို့ဆက်ရောက်မှုတွေအများကြီးရှိသွားနိုင်တယ်။ဒီအုပ်ချုပ်ရေးမှုတွေကိုလည်းပြန်လည်ခေါ်ယူပြီးတော့သက်ဆိုင်ရာပြည်နယ်အစိုးရကပြည်နယ်အုပ်ချုပ်ရေးမှုကညှိနှိုင်းဆောင်ရွက်မှုတွေလုပ်ပေးပြီးတော့အော်ဒါယုံကြည်မှုပြလဲတိဆောက်မယ်ဆိုရင်တော့အော်ဒါရခိုင်ပြည်နယ်အတွက်ပို့ပြီးတော့အကျိုးရှိမယ်လို့ထင်ပါတယ်ဗျ
။အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်ဒေသဖွံ့ဖြိုးရေးတွေတိဆောက်နိုင်မှုကငြိမ်းချမ်းရေးအတွက်ယုံကြည်မှုကိုအမြဲဆုံးတိဆောက်ကြဖို့အရေးကြီးနေပြီလို့လည်းကမန်အမျိုးသားတအူးဖြစ်တဲ့ဦးတင်ငွေကအကြံပြုပါတယ
်။ရခိုင်ပြည်နယ်ကအကြက်တဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်။ဒီအနေအထားမှာတော့ကျွန်တော်တို့ကရခိုင်ပြည်နယ်တိုးတက်ဖို့ချိုးဖို့အတွက်လက်ရှိအစိုးရနဲ့ညှိနှိုင်းဆောင်ရွက်မှုကျွန်တော်တို့ကတော့လုပ်ဆွေးချင်ပါတယ်။ဟောပြည်ထိုင်ရေးဆေးရေးကိုတွားပြီးတော့ပြည်တွင်းငင်းချမ်းရေးကိုတိစောက်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဒေသခံတွေနဲ့အစိုးရနဲ့ကြားမှာရုံကြည်မှုတွေလည်းတိစောက်လို့ရမယ်။အကျိုးရှိမယ်လို့ထင်ပါတယ်ဗျ
။ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်မြို့ခမီးစတဲ့ရခိုင်မျိုးနယ်စုတွေပါဘင်္ဂလားဒေ့ရှ်နယ်ဇက်ဘက်ကိုပါတိမ်းရှောင်နေရတဲ့အနေအထားဖြစ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေကိုထပ်ပြီးခိုလုံခွင့်ပေးဖို့ကုလသမဂ္ဂဘက်ကလည်းမြစ်တာရက်ခတ်ထားပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။